တရုတ်မြန်မာစီးပွားရေးစက်ချ CMEC ကိုဒီနေ့လင်္ကာတိချဲ့ဖို့တရုတ်ကဦးစားပေးထားတဲ့အကြောင်းတရုတ်နိုင်ငံရဲ့အထူးသံတမန်ရှန်ယီကင်းကဒီနေ့လင်္ကာသမ္မတရန်နီဝီကရီမီစစ်ဂေးကိုတနင်္လာနေ့ကပြောလိုက်ပါတယ်အခုလိုပြောဆိုကြတဲ့တိရိလင်္ကာသမ္မတရုံးရဲ့ကြေညာချက်မှာဖော်ပြထားတာပါလို့တဟိန္ဒူသတင်းကပြောပါတယ်။တရုတ်တိရိလင်္ကာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအကောင့်ထဲဖော်ရမှာအချိန်ဟုန်မြင့်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။တရုတ်ရဲ့ပိုလမတ်သစ်စီမံကိန်းအောက်မှာကုန်လန်းစင်ကြံ6ခုရှိတဲ့အနေနဲ့တရုတ်မြန်မာစီးပွားရေးစင်ကြံကနောက်ဆုံးဖြစ်ပေါ်လာတဲ့စင်ကြံဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစင်ကြံကရက်နေပါတယ်။အိန္ဒိယနဲ့ဘူတန်တို့ကတရုတ်ရဲ့ပိုလမတ်သစ်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအစီအစဉ်တွေမှာမပါဝင်တဲ့တောင်အာရှနိုင်ငံနဲ့နိုင်ငံဖြစ်ပါတယ်။ပိုလမတ်သစ်စီမံကိန်းမှာပါတဲ့တိရိဒင်္ဂါနိုင်ငံဟာစီမံကိန်းရဲ့ဒုတိယအဆင့်ကိုသွားဖို့ပြင်ဆင်နေပြီလို့သမ္မတရန်နီဝီကရီမီစင်ဂေးကပြောပါတယ်။တိရိလင်္ကာနိုင်ငံရဲ့အိန္ဒိယမော်ဒတ်နိုင်ငံရဲ့နိုဝင်ဘာလ18ရက်ကသမ္မတသစ်ကျမ်းကျိန်ပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်တရုတ်အထူးသံတမန်ဟာတိရိလင်္ကာနိုင်ငံကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။